2020ပြည်နှစ်ရွေးကောက်ပွဲမှာမဲစင်းရင်းမမှန်မကန်ဖြစ်ခဲ့တာတွေနဲ့ပတ်သက်လို့ဒေါ်စန်းစစ်ကြီးအနေနဲ့အစိုးရအကြီးအကဲတယောက်အနေနဲ့ရော NLD ပါတီရဲ့ဥက္ကဋ္ဌတယောက်အနေနဲ့ပါတာဝန်ရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်။မဲမတမာမှုဆိုင်ရာတိုင်ကြားမှုအများစုကနေပြည်တော်နဲ့မန္တလေးတိုင်းမှာရှိခဲ့တာကြောင့်သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်နဲ့ဒေါက်တာဇော်မြင့်မောင်တို့ကိုတရားစွဲဆိုရတာဖြစ်တယ်လို့လည်းဗိုလ်ချုပ်ဇော်မြင့်ထွန်းက VOE ကိုပြောပါတယ်။ဒီကြောင့်ပြည်စုံရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။
2020ရွေးကောက်ပွဲမှာမဲစင်းမတမာမှုတွေမမှန်ကန်တဲ့ကြိုတင်မဲလက်မှတ်တွေမဲမတမာမှုဖြစ်စေဖို့ညွှန်ကြားချက်တွေကို NLD အစိုးရလက်ထက်မှာလုပ်ခဲ့တာကြောင့်နိုင်ငံတော်တမင်ရပုဂ္ဂိုလ်ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုတရားစွဲဆိုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကဗီဒီယိုကိုပြောပါတယ်။အခုလိုဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေအတွက်ဒေါ်ဆန်းစုကြည်မှာအဓိကတာဝန်ရှိတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။တိုင်းနိုင်ငံပုဂ္ဂိုလ်ဟောင်းတော်ဒေါ်ဆန်းစုကြည်အနေနဲ့လည်းဒါနဲ့ပတ်သက်တော့ကြာတာဝန်ရှိမှုရတာဆိုလို့အောင်ရခြင်းဖြစ်တယ်။သူအနေနဲ့တောင်းရှိမှုဆိုတော့နှစ်ပိုင်းပေါ့။နောက်တဲ့ပိုင်းကတော့ဒီကဲအစိုးရဘက်ပါ။အတက်ရပိုင်းကတော့ပါတီတဲ့ပိုင်း။အတက်ရပိုင်းအစိုးရဘက်ပိုင်းမှာတော့ဒီလိုလိုသူအနေနဲ့ကြောခဲ့ပြီးဖြစ်တယ်။မြန်မာနိုင်ငံမှာတော့ဟိုပေါ့နော်တမတားနဲ့တကယ်စီမံခန့်ခွဲမှုအာဏာရောအမှန်တရားအာဏာရောကြားယူထားတာလေ။နိုင်ငံတော်အတိုင်းအတာပုံကိုဖြစ်တယ်။ဒါကြောင့်မလို့တောင်းရှိမှုနောက်တစ်ခုကတော့ပါတီဘက်ကတော့ဒီလိုလိုနဲ့တချို့ဒီဟာတွေမှာပါတီတွေရဲ့ပေါ့နော်ဒီရက်ွက်ကြီးကအုပ်ချုပ်ရေးကော်မရှင်ကြီးရက်ွက်ကြီးကအုပ်ချုပ်ရေးမှူးတွေကိုဒီအရောက်ဆက်ဆက်ခံရရှိတယ်။ဒါနဲ့ပတ်သက်တော့ကြပါတီဥက္ကဋ္ဌအနေနဲ့တုံ့ပြန်နေတယ်ဒီတောင်းရှိမှုအနေနဲ့ဒါနဲ့အမှုဖွင့်တဲ့ဆိုတော့ဒီကိုသိရပါလိမ့်မယ
်။စစ်ကောင်စီကထပ်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမှုဖွင့်အရေးယူတယ်ဆိုပေမဲ့ဘယ်လိုပုံမှန်ပုံနဲ့အရေးယူထားလဲဆိုတာအတိအကျမသိသေးဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ကော်မရှင်ရဲ့နိုဝင်ဘာ15ရက်နေ့ထုတ်ပြန်ချက်အရတရားစွဲထားသူ16ဦးထဲမှာဒေါ်ဆန်းစစ်ကြီးအပြင်သမရဦးဝင်းနဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်မန္တလေးတိုင်းဦးကြီးချုပ်ဒေါက်တာစွန်မြင့်မောင်တို့လည်းပါပါတယ်။ရွေးကောက်ပွဲကော်မရှင်ကတိုင်ကြားမှုအများဆုံးလက်ခံရရှိတာကနေပြည်တော်နဲ့မန္တလေးတိုင်းတွေကဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။တိုင်ကြားမှုတွေထဲမှာအများဆုံးတိုင်ကြားမှုဖြစ်ခဲ့တယ်။နေပြည်တော်မှာတာဝန်ရှိတဲ့တောင်တာမျိုးအောင်ပါတယ်။မန္တလေးတိုင်းဒေသကြီးမှာတိုင်ကြားခဲ့တယ်။မန္တလေးတိုင်းဒေသကြီးမှာတောင်ကြီးရထောက်တာဆိုမျိုးနဲ့အနိုင်ကတော့သမတဟောင်းဦးဝင်းမြင့်အနေနဲ့ကတော့ဒီထက်မှာပါဝင်ရတဲ့အကြောင်းရင်းကတော့တာဝန်ရှိမှုပေါ့နော်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးဖြစ်ပြနေတဲ့ဟာတွေမဲဆင်းနေတဲ့ပတ်သက်ပြီးတော့ဆစ်ဆီးပြီးဖို့အတွက်ကျွန်တော်ပြောခဲ့တဲ့အခါမှာအမရွေးကောက်ပွဲကော်မရှင်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရောအဖွဲ့ဝင်တွေရဲ့ကိုယ်တိုင်ဝန်ခံချက်တွေကျွန်တော်တို့ဒီပြည်ကိုဖိုင်ရပြပါစေဒီလိုပါအဲ့ဒီအဲမှာကြတဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီကောက်ပဲကော်မရှင်နေလည်းအဖွဲ့ဝင်တွေရောဥက္ကဋ္ဌကိုယ်တိုင်ကပြောခဲ့တယ်သူတို့အနေနဲ့သမ္မတသွားတင်ထားတဲ့ခါမှာဒါမှဖြစ်ပြီးနေမှာလို့ဆိုတဲ့ဟာမျိုးပြောခဲ့တာရှိတယ်အပြီးရင်သူတို့ဒီလောက်တော့လို့ဒီမာရင်းတဲ့ဟာတွေကိုစိုးရအဖွဲ့အနေနဲ့တာကြည့်ကြခဲ့တာရှိတယ်ဒါကြောင့်မလို့ဦးမင်းသူတို့ကလည်းအဲ့ထက်မှာအားရင်ဖြစ်ပါတယ်အုပ်ချုပ်ရေးအစီအစဉ်ကိုညှိနှိုင်းခဲ့တာရှိတယ်ဒါလည်းပတ်သက်လို့တမသားမှလည်းတောင်းရှိတယ
်။အခုလိုတာဝန်ရှိသူတွေကိုရေးယူတယ်လို့စစ်ကောင်စီကပြောပေမဲ့ NLD အစိုးရလက်ထက်ကကော်မရှင်ညွှန်ကြားရေးမှူးချုပ်ဖြစ်ခဲ့တယ်လို့လက်ရှိစစ်ကောင်စီကပြန်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်မှလည်းညွှန်ကြားရေးမှူးချုပ်တာဝန်ဆက်ပေးထားတဲ့ဦးခင်မောင်ဦးကတော့တရားစွဲခံရသူတွေထဲမှာမပါပါဘူး။သမရဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့အပေါ်တရားစွဲရတဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြည်ရေးကအကြင်ကြီးဆက်သွယ်ပြီးနဲ့ပြန်လည်ဖြေကြားမဲ့သူမရှိခဲ့ပါဘူး။2020ပြည်နှစ်ရွေးကောက်ပွဲမှာမဲမတမာမှု17တန်းကျော်ရှိရဲဆိုပြီးပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့တာပါ။2020နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရခဲ့ပါတယ်။ဒီရွေးကောက်ပွဲဟာလိုအပ်ချက်တချို့ရှိပေမဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံတကာကတော့ပြည်တွင်းလေ့လာစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Asian Network for Free Elections and Fairness People's Alliance for Credible Elections PACE စတဲ့အဖွဲ့တွေကရွေးကောက်ပွဲအပြီးမှာအစဉ်ကစားတွေထုတ်ပြန်ထားကြပါရဲ့ရှင်